ဒီနေ့29ရက်မှာမြန်မာသင်္ဘောသားတူထိုင်ဝမ်ဤနိုင်ငံခြားသင်္ဘောတစ်စီးပေါ်ကခိုက်ရန်ဖြစ်မှုတွေသိဆုံးသွားတယ်လို့ထိုင်ဝမ် News သတင်းစင်မှာဖော်ပြလိုက်ပါတယ်။ Channel News Asia သတင်းဌာနအနေနဲ့မနေ့ကထုတ်ပြန်တဲ့ဒီသတင်းထဲမှာဒီရေနတ်တင်သင်္ဘောဟာ New Taipei ရှီမန်ခရိုင်ကနေ35မိုင်ကျော်ကွာနိုင်ငံတကာရေပိုင်တဲ့အရောက်ဇန်နဝါရီ1ရက်နေ့တုန်းကအသက်28နှစ်အရွယ်သင်္ဘောသားဝေဖြူအောင်ကိုအခြားသင်္ဘောသားတွေကဓာတ်နဲ့ထိုးခဲ့တာလို့ဆိုပါတယ်။အခုလိုဓာတ်ထုတ်ခံရပြီးသူ့အခြေအနေချက်ချင်းဆိုးလာတာကြောင့်တင်ဘောကနေအကူအညီတောင်းခံခဲ့ရမှာထိုင်ဝမ်ဘက်ကရဟတ်ရင်နဲ့လာခေါ်ပြီးထိုင်ပေရဲ့ဆောင်ရှန်လေစိတ်ကနေတဆင့်ဆေးရုံပို့ခဲ့ပေမဲ့ဆေးရုံရောက်ပြီးမှတည်ဆုံခဲ့ရပါတယ်။ကုတ်ကျင်းစုမှာမှတ်ပုံတင်ထားတဲ့ဒီတင်ဘောကတော့ကီလန်းစိတ်ကမှမနေ့မနက်ကကြောက်ချရနာခဲ့ပါတယ်။ဒီတည်ဆုံမှုကနိုင်ငံတကာရေပိုင်နဲ့ထက်ရောက်စဉ်အခုလိုတင်ဘောသားချင်းရန်ဖြစ်တည်ဆုံတာကြောင့်ထိုင်ဝမ်အနေနဲ့တရားရုံးတင်ခွင့်မရှိဘူးလို့ကမ်းခြေဆောင်ကြီးကြပ်ရေးအဖွဲ့ကဆိုပါတယ်။